မင်္ဂလာပါရှင်2024ခုနှစ်ဇွန်လ26ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ဗုဒ္ဓဘုနေ့မနက်ခင်းစီစဉ်နေ့ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျမစမ်းမောင်ပါရှင်ဒီနေ့မနက်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးနဲ့စကောက်စီအကြီးတန်းအရာရှိတို့တွေ့ဆုံခဲ့တဲ့ဆိုတဲ့အပေါ်သုံးသက်ချက်တွေနဲ့သတင်းဆောင်မတွေကိုလည်းထုတ်လင်းသွားမှာပါအခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်မောင်တော်မြို့ကကမ္ဘာစားနပ်ရေးအဖွဲ့ WFP ရဲ့ရိတ်ခါတိုးလာရုံမိရှုဖြက်စီးခံခဲ့ရတယ်လို့ WFP ကမနေ့ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့ဇွန်လ22ရက်နေ့မှာအဲ့ဒီတိုးလာရုံတွေကရိတ်ခါတွေပေါက်ထွင်းခံရပြီးအစအုံကိုပါမိရှုဖြစ်စီသွားတာလို့ဆိုပါတယ်ဘယ်အဖွဲ့ကလုတ်ခဲ့တယ်ဆိုတာကိုတော့မဖော်ပြထားပါဘူးဒီလုတ်ရက်ကို WFP အနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချပြီးအဖွဲ့စည်းအသီးသီးအနေနဲ့လည်းအပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုဥပဒေတွေကိုလိုက်နာဖို့တိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာဇွန်လ25ရက်နေ့ကစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရပေါက်ကွဲခဲ့တာကြောင့်အရသာနှစ်ဦးသေဆုံးပြီး၃ဦးထိခိုက်ဒဏ်ရာခဲ့တယ်လို့တန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကထုတ်ပြန်ပါတယ်။ကြောင်မဲမြို့ရဲကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ရက်ကွက်ရှစ်ကအသက်40ကျော်အရွယ်အမျိုးသား2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာခဲ့တယ်လို့ရက်ကွက်6ကအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ပန်းမောင်းကျေးရွာကအသက်16နှစ်အရွယ်အမျိုးသမီးငယ်2ဦးနဲ့နိုင်ခန့်ရွာကအမျိုးသားတဦးလဲလက်နက်ကြီးကြီးစံထိမှန်ပြီးဒဏ်ရာခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။မန္တလေးမြို့ဦးဘိုထောင်မှာဖမ်းဆီးခံထားရတဲ့အသက်28နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုထက်နိုင်ရင်ခေါ်ထက်ထောင်ထဲမှာရိုက်နှက်ခံရပြီးသေဆုံးသွားတယ်လို့သူ့နဲ့နှီးဆက်သူတွေက RFA ကိုပြောပါတယ်။သူ့ကိုထောင်ဝင်နှန်းတွေကအကြောင်းမဲ့ဝိုင်းရကြတာကြောင့်ဇွန်လ21ရက်နေ့ကသေဆုံးခဲ့တာလို့နိုင်ငံရေးအကျဉ်းသားဟောင်းမြောက်အဖွဲ့ကဦးထွန်းကြီးကပြောပါတယ်ထောင်အာဏာပိုင်တွေကကိုထက်ရန်တိုင်းနှလုံးရောဂါဖောက်ပြီးတည်ဆုံးခဲ့တာဖြစ်ကြောင်းမိသားစုကိုပြောခဲ့တယ်လို့ဆိုပါတယ်ဂျွန်လာ22ရက်နေ့မှာမိသားစုကိုအလောင်းပြန်ပေးခဲ့ပြီးအလောင်းမှာအညိုမဲတွေစွဲနေတယ်လို့လည်းမိသားစုနဲ့နှီးဆက်သူတွေကပြောပါတယ်ရခိုင်ပြည်နယ်မောင်တော်မြို့ကစစ်ပေးဒုက္ခသည်ရိုဟင်ဂျာ1000ကျော်အတွက်အစားအစာနဲ့ဆေးဝါးကုသဖို့အကူအညီတွေလိုအပ်နေတယ်လို့ဒေသခံရိုဟင်ဂျာတွေကပြောပါတယ်လက်ရှိမောင်နှုံးမြို့အနီးမှာတိုက်ပွဲတွေပြင်းထန်နေသလိုလက်နက်ကြီးကြလို့ထိခိုက်ဒဏ်ရာခဲ့သူတွေကိုဆေးဝါးကုသဖို့ခက်ခဲနေပြီးစားနပ်ရိက္ခာတွေလည်းပြက်လက်နေတယ်လို့ဆိုပါတယ်တိုက်ပွဲကြောင့်လေးမိုင်ရက်ကွက်မြို့ဦးရက်ကွက်လာတာရက်ကွက်နဲ့ဇူလာရက်ကွက်ကရိုဟင်ဂျာ1000ကျော်ဟာမောင်နှုံးမြို့အခြေခံပညာထက်တန်းကျောင်းမှာယာယီနေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်သတင်းတွေကိုတင်ပြခဲ့တာပါကူးဆက်ပြီးသတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်အမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးဒန်နီယယ်ခရစ်ပရင်ရဲ့ပြီးခဲ့တဲ့ရက်ပိုင်းက BNN ခီးစဉ်အတွင်းစစ်ကောင်စီရေတပ်အကြီးတန်းအရာရှိတဦးနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီပေါ်မှာနိုင်ငံရေးလှည့်လာသုံးသက်သူတွေရဲ့အမြင်တွေကိုမတ်တီရီမင်းစင်စူးစီးတင်ပြထားပါတယ်ရှင်
အမေရိကန်အစိုးရရဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင်ဟာပြီးခဲ့တဲ့ဇွန်လ21နဲ့22ရက်နေ့တွေမှာ VNN နိုင်ငံမြို့တော်ဟန်ရိုင်းမှာ VNN အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြမအရေးကိုဆွေးနွေးခဲ့ပါတယ်။ဒီခီးစဉ်မှာဝန်ကြီးခရစ်တန်ဘရင်ကစစ်ကောင်စီရေတဲ့အကြီးတန်းအရာရှိတဦးနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီတွေ့ဆုံမှုအပေါ်တရုတ်နိုင်ငံအခြေစိုက်မြမအရေးလေးလာသူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်။
ဆာကဆာလည်းပပေါင်းတုံကဒုက္ခရောက်နေတာဖြစ်တော့အမေရိကန်ကလည်းဝင်ဝဲတွေ့တာဖြစ်မှာပေါ့ဗျာနှမှုဆိုလို့ရှိရင်လည်းသူကရုရှားတို့တရုတ်တို့နဲ့ပဲဆက်ဆံနေရတာဖြစ်တာ哦အမေရိကန်ကဒီဒီမိုကရေစီတွေးကြော်တမ်းတင်ထားတော့ဒီမိုကရေစီရကြွေးကောက်ထားတဲ့အစိုးရကိုဖယ်ပြီးစစ်အာဏာပိန်းထားတဲ့အစိုးရကိုဆက်သွယ်လို့မကောင်းလို့လားလေ။ဗာရှောင်းတာ။စစ်တပ်ကအမေရိကန်ကဆက်ဆံလာမယ်ဆိုရင်တိတ်ကြိုက်တာပေါ့ဗျာ
။ American အနေနဲ့စစ်ကောင်စီဘက်နဲ့ဒီလိုတွေ့ဆုံခဲ့တဲ့အပေါ်စိုးရိမ်ကြောင်းမြန်မာဒီမိုကရေစီအရေးလှုပ်ရှားနေတဲ့အရက်ဖက်ဖွဲ့စည်းတွေကအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနကိုအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့လည်းသိရပါတယ်။ဒီတွေ့ဆုံမှုအပေါ်မစိုးရိမ်ဘူးလို့နိုင်ငံရေးလေ့လာသူဦးတန်းစိုးနိုင်ကလည်းသူ့အမြင်ကိုပြောပါတယ်
။ဒီစိုးရိမ်မှုရှိပါတော့ဒီနိုင်ငံသားရေးဝင်ကြီးရှင်နဲ့ဒီကဗနာမျိုးသူဆွေးနွေးရတဲ့ဆွေးနွေးစာမှာရေးမပါလာဘူးထင်ပါတယ်။ဒီတွေ့ဆုံမှုတော့ဒီလိုရဖြစ်လာလိမ့်မယ်ဒီလိုမျိုးချင်းချင်းကြောင့်ပြောရရတယ်။
RFA ကအမေရိကန်လက်ထောက်နိုင်ငံသားရေးဝင်ကြီးနဲ့မြန်မာစစ်ကောင်စီနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့အပေါ်အမေရိကန်နိုင်ငံသားရေးဌာနကိုအီးမေးလ်ပို့မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရသေးပါဘူး။ဝင်ကြီးခရစ်တန်ဘရင့်အနေနဲ့မြန်မာအပေါ်မူဝါဒကိုထုတ်ဖော်ပြောဆိုပြီးသားဖြစ်တဲ့အတွက်တစုံတရာစိုးရိမ်စရာဖြစ်လာမှာမဟုတ်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တမရာယုံပြောခွင့်ရဦးကျော်စောက RFA ကိုပြောပါရစေ။
သူစီအမေရိကန်နိုင်ငံကျိုင်းဝူချောင်းတော့လည်းကျွန်တော် NGG ပါနိုင်ငံကျိုင်းဝူချောင်းတော့အများသောပုံမှန်ဖြစ်ဆက်ဆံတာလို့ရှိတယ်။အမေရိကန်ပြည်တော်စုနေနဲ့လည်းဒီကျွန်တော်ညောင်းနေမှာထားရပုံကတော့တောင်းနေမှုမရှိဘူး continuous ပေါ့နော် consistent ဖြစ်တယ်ဆိုပြီးတော့လည်းဒီလက်ထောက်နိုင်ငံကျိုင်းဝူချောင်းတော့လည်းဖြစ်ရှိအောင
်အမေရိကန်လက်ထောက်နိုင်ငံကျိုင်းဝင်ကြီးရဲ့ခီးစင်မှာမြန်မာအကြက်အတဲနဲ့စိန်ခေါ်ချက်တွေကို VNN တာဝန်ရှိသူတွေနဲ့အပြန်အလှန်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံကျိုင်းဌာနတာဝန်ရှိသူကထုတ်ပြန်ပြောကြားပါတယ်American လက်ထောက်နိုင်ငံသားရေးဝင်ကြီး VNN သွားနေစင်မှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG လူ့အခွင့်ရေးဝင်ကြီးဦးအောင်မျိုးမင်းနဲ့နိုင်ငံသားရေးဒူးဝင်ကြီးဦးမိုးစောဦးတို့ American နိုင်ငံသားရေးဝင်ကြီးဌာနရဲ့ထိပ်တန်းအရာရှိတဦးနဲ့ American နိုင်ငံသားရေးဝင်ကြီးဌာနမှာဂျွန်လ22ရက်နေ့ကသွားရောက်တွေ့ဆုံခဲ့ပြီးစစ်ကောင်စီကပြည်သူတွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေအတွက်ပို့ပြီးပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေထပ်တိုးလှုပ်ဆောင်ပေးဖို့ American နိုင်ငံသားရေးဝင်ကြီးဌာနကိုတောင်းဆိုခဲ့ပါတယ်အမေရိကန်အနေနဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ပြီးစစ်ကောင်စီကိုခုထက်ပိုထိရောက်တဲ့အရေးယူမှုတွေနဲ့ပြည်သူတွေကိုကူညီတာတွေလုပ်သွားမယ်လို့ကြေညာပေးခဲ့တယ်လို့လည်း NUG ဘက်ကထုတ်ပြန်ထားပါတယ်ရှင
်။ RFA ကဆက်လက်ထုတ်လင်းနေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအိန္ဒိယအနေနဲ့တိကျပြတ်သားတဲ့မူဝါဒမရှိဘဲဖြစ်နေကြောင်းအိန္ဒိယခြေဆိုင်မြန်မာအရေးလေးလာသူတို့ကသုံးသပ်ပါတယ်။အိန္ဒိယအစိုးရရဲ့မြန်မာအရေးမူဝါဒတွေနဲ့ပတ်သက်ပြီးမနေ့ကကျင်းပပြုလုပ်တဲ့ online ဆွေးနွေးပွဲအကြောင်းကိုရဲကောင်မြင့်မောင်တင်ပြထားပါတယ်ရှင
်အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံနဲ့ယဉ်ကျေးမှုဘာသာရေးအရာရောကုန်မြင်နဲ့ပင်လယ်နယ်နိမိတ်အရာပါဆက်ဆက်မှုတွေရှိနေပေမဲ့မြန်မာနိုင်ငံရေးမှာတက်တက်ကြွကြွပါဝင်ဆောင်ရွက်မှုအားနည်းနေတယ်လို့ဇွန်လ25ရက်နေ့ကအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော် Stimson Center ကပြုလုပ်တဲ့ online ဆွေးနွေးပွဲမှာအိန္ဒိယနိုင်ငံ Daily Tech တို့နိုင်ငံရေးသိပ္ပံဌာနကမြန်မာအရေးလေလာသုံးသပ်သူOlivia Yolanban ကပြောပါလေ
After the military coup India changes its strategy suddenly India didn't
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်မှာအိန္ဒိယရဲ့မူဝါဒကပြောင်းလဲသွားပါတယ်စစ်တပ်ကအာဏာသိမ်းတာကိုရှုတ်ချကြောင်းမပြောခဲ့ဘဲမြန်မာစစ်တပ်တခုတည်းနဲ့ထိတွေ့ဆက်ဆံမှုတွေဆလုပ်ခဲ့ပါတယ်မြန်မာစစ်တပ်ဟာမြန်မာနိုင်ငံရဲ့အစိုးရအဖြစ်တော်တော်ကြာအောင်ဆက်ရှိနေလိမ့်မယ်ဆိုပြီးမှန်းဆလိုက်တာကြောင့်ဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်က2029စစ်စင်ရေးနောက်ပိုင်းမှာတော့အခြေအနေတွေအလုံးပြောင်းလဲသွားပါတယ
်2029စစ်စင်ရေးနောက်ပိုင်းမှာမြန်မာစစ်တပ်ဟာမြန်မာနိုင်ငံနဲ့တရုတ်နယ်စပ်အိန္ဒိယနယ်စပ်နဲ့ထိုင်းနယ်စပ်တွေကိုထိန်းချုပ်နိုင်စွမ်းမရှိတော့ဘဲအိန္ဒိယရဲ့ကလဒန်စီမံကိန်းတရှိရာရခိုင်ပြည်နယ်ကမြို့နယ်အများစုကိုရခိုင်တပ်တော် A ကနေထိန်းချုပ်လိုက်တဲ့အကြောင်းဒါပေမဲ့လည်းမကြခင်ကအိန္ဒိယဘက်ကိုထွက်ပြေးလာတဲ့မြန်မာတပ်သားတွေကိုပြန်ပို့ခဲ့တာနဲ့အိန္ဒိယစစ်ထောက်လိုင်းအရာရှိတွေနေပြည်တော်ကိုတွားရောက်ခဲ့တာတွေကိုကြည့်ရင်အိန္ဒိယဟာအာဏာမသိခင်ကလိုပဲဗဟုသုရလို့ယူဆတဲ့မြန်မာစစ်တပ်နဲ့ပဲထိတွေ့ဆက်ဆံတဲ့မူကိုမပြောင်းလဲသေးတာတွေ့ရတဲ့အကြောင်းသူကပြောပါလေ
In March 2024 one of the member of the parliament from Mizoram state met the leaders of the Arakan army
to talk ပြီးခဲ့တဲ့မတ်လကတော့မီဇိုရန်ပြည်နယ်ကပါလီမန်အမတ်တယောက်ကရခိုင်တပ်တော် AA ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်ကလဒန်စီမံကိန်းနဲ့နေဆက်ဒေတာလုံခြုံရေးကိစ္စတွေအတွက်ဆွေးနွေးဖို့ဖြစ်ပါတယ်။ဒါကအိန္ဒိယအစိုးရဟာမြေပြင်ကလက်ရှိအခြေအနေတွေအတိုင်းပြောင်းလဲလာပြီလို့ယူဆလို့ရပါတယ်။ဒါပေမဲ့ New Delhi ကတော့တရားဝင်ပြောဆိုလာတာမရှိသေးပါဘူး
။အိန္ဒိယနိုင်ငံဟာအစဉ်လာရမြန်မာနိုင်ငံကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုအားပေးထောက်ခံခဲ့ပေမဲ့ခုချိန်ထိအမျိုးသားညီညွတ်ရေးဆိုရာ NUG နဲ့တရားဝင်ထိတွေ့ဆက်ဆံမှုမလုပ်ရသေးတဲ့အကြောင်းကိုလည်းသူကခုလိုတုံ့သက်ပါတယ်။
This is based on the calculation that despite many setbacks
တစ်ဆယ်၂၀ခုစစ်စင်ရေးအောင်မြင်တယ်ဆိုတာတောင်မှမျိုးကြီးတွေကိုမြန်မာစစ်တပ်ကထိန်းချုပ်ထားစေဖြစ်ပါတယ် နောက်ပြီးတော့စေရေးအရာဆိုရင်မြန်မာစစ်တပ်ကတော်လန်ရေးအဖွဲ့တွေထက်အများကြီးပိုအားကောင်းတယ်လို့ယူဆတာကြောင့်လည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံဟာအရှိမျော Look East မူဝါဒအရကလဒန်စီမံကိန်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းစီမံကိန်းနှစ်ခုကိုချမှတ်အကောင်အထည်ဖော်ပြီးဒီစီမံကိန်းတွေဟာခုချိန်မှာနှစ်နိုင်ငံဆက်ဆံရေးအတွက်အရေးကြီးနေတယ်လို့ဆိုပါတယ်။ခုဆိုရင်ကလဒန်စီမံကိန်းမှာစစ်တွေစကန်နဲ့အိန္ဒိယဘတ်ချန်းကလမ်းတွေပြီးစီးနေပြီးမြန်မာနိုင်ငံဘက်ကပလဝနဲ့မီဇိုရန်ပြည်နယ်ကိုဆက်သွယ်မဲ့လမ်းအပိုင်းသာကျန်တော့တဲ့အကြောင်းဒီစီမံကိန်းကိုအပိတ်တနိုင်မှုဆိုရင်အိန္ဒိယနိုင်ငံဟာအေအေနဲ့စစ်ဆက်ညှိနှိုင်းမှုလိုလာပြီဖြစ်တဲ့အကြောင်းသူကဆိုပါတယ်။အိန္ဒိယဟာမြန်မာစစ်တပ်ပြင် NUG နဲ့တိုင်းရင်းသားတပ်ဖွဲ့ဝင်အားလုံးနဲ့ထိတွေ့ဆက်ဆံပြီးပုံမတက်ကြွတဲ့မူဝါဒဖြစ်အောင်ပြောင်းလဲဖို့လိုတဲ့အကြောင်းမြန်မာရေးသုံးသက်သူအော်လီဗီယာဂျွန်လန်ဖန်ကသုံးသက်ထားပါတယ်ခင်ဗျာ။
RFA ကဆက်လက်ထုတ်လင်းနေပါတယ်။အခုဆက်ပြီးကရင်တိုင်းသားဘာသာစီစဉ်ကိုထုတ်လင်းပါမယ်ရှင်။ဒေတာတွင်းကထူးခြားတဲ့သတင်းတွေကိုမြန်မာစာတမ်းတို့နဲ့တင်ပြထားပါတယ်ရှင
်။ဂလကေပဒုနာတာဖကိုကပစစဝါသူတော်ကွယ်မှုမသူလော RFA ကညော့ကလူဒုကွယ်ဖလာတက်ဆော့တာရတာကလနေလော။ယန်နန်ချလိုက်မနေလော။ဒုကောအီတက်ဆော့လောပကဟေဒုနာမသူနိကမီဝဲ။ဒီကကခလကလဖတ်တို့ခလီလော်တဲပူဖတ်တော့ဘသီတီဝဲလူဒုကောဆတ်လောကောပုံမှန်သတ်ကတက်ဆောင်းအီဝီလော်ခိပနဟူဘတ်တော့ကိုသူလီမနီဟေကေထောသာအခေနီလောဥခုဒုကနာဘော်ကီ
ဒီကကခလကလဖတ်တို့ခလီလော်တဲပူဖတ်တော့ဘသီတီဝဲလေဒုကောဆတ်လောကောပုံမှန်သတ်စရကဖဲလာယူအတော်ခိစီအနီဟာခောလူနာရီဘလက်ဆက်တော့နေခီအန်ယူညော်ဒဂလူဆဘုဂရခလချူကောရေလေဒဂောစာတပဟဂောအပူတုကကခခလက်တူရိခမယာတရိယနီအပရဖာခါလတီဝဲကလပဒုအခလိတဖလလော့တဲဘုဖတ်တီဝဲဖဲချောက်ခွန်တဝအလခိတပါခောနော်လာပွဲစေလဲအတနီအိုခိစီတနီဒကဘတိတီဝဲဒကလပဒုအခလိနီလောတခလမှုနီအဝဲနီလာယူဒီစီခောတောအနီနေတုကကခခလက်တူရိခါလယာခိကယာခုစီလူအပရဖာခါလတီဝဲကလပဒုအခလိတစီတဖလလော့တဲဘုဖတ်တီဝဲဖဲလက်ကောက်ဝါချောက်တန်တလားစိတ်ချောက်အင်းတဝအခေတော့ယရင်ငောတဝအပူအခိုးယရင်ငောတဝဖိုးစဖာဟဲစောအခုအောင်သန်းစောတဖာဟီပဟာဂတ်တီဝဲတော့ကလပဒိုအခလီနီလောဆက်တော့ခဲဤခီအန်ယူကလလူချူကောရဲလက်တို့ကောစာစောတိကောစာတော့မူကောစာဟောကောဝဒူတဝတဖာအပူသူနေစုတော့ဆောရကမောတုကကအတူတဖာအတထတူအခိုးချီလကဘူပါလို့ဒမွေဘောခောဘခဲအနောကြီးအထဝဲတူလဲယက်ကလခကကခီအန်ယူထူတော့ပါဖလာခါဝနီလော
ကညောတပဆဲစာတော်တော်ခါနေကညောတပဆဲဤဩတော်တမန်နေဒုဒုမှုမှုဘာသာကညောတပဆဲခုနခက်လက်ခါခါပတကဝတိခါအော်လဲပယောတုဖဲဝင်းစီအခုလက်တကဘူပါရလောတတပလီအောတဆက်တော်တေခွဲရပါနေလောတပတိကွေဝင်းစိတော့သူကွေတဆူဝေတော်ဝီတကတော့ခွေကရလူစီခွေနေလာယူတစီလူတော်အနေနဲ့တကဝတ်အဖို့ဖတ်တို့ဖဲဝေတော်ဦးတော်တဒူထောဝဲလောက်ခတာကောတူလီပဒုနေလောမွနီဝနီဟာခေါ်ဆက်တော်ကောတူလီတရလောတက်ဆောတနေဘူပါရလောတော်ဒုတိညာဝဲဟခုတော်ပြီလဲတဒူထောကောတူလီကညောကောတော့တဒူထောကောတူလီပဒိုဝီလီအဂိနီလောကောအိန္ဒိယတက်ဆောတနေအော်အိန္ဒိယရေဒီယိုကောပါကစ္စတန်တက်ဆောတနေရေဒီယိုပါကစ္စတန်ကောအဂလီတက်ဆောတနေ BBC ကောအမေရိကတက်ဆောတနေ VOA ဒေါ်အော်စတြေးလျတက်ဆောတနေတဖာစီကောဘူပါရလောဝဲတက်ဆောအင်းနီလောတဘူပါရလောတဒူထောကောတူလီကညောကောဝီအလောက်ခီကောပါကစ္စတန်နောကောအော်စတြေးလျတဖာစရဝက်ခါဆာတဖူလဲခဲခူတိညာကောတူလီအဂိအကလိုနီလောကပလဒူဒဗျာတူဖာထဒူဒါဆူဆူကလေအခုပပတေဂွေဟော့ဂဝတ်ဖာနီလောဆက်ကတော့ဖဲနေချီရုကော့တဲရီဆာဒတတူဒါတောအဂိဆာဒီဝဲအခုဒူးမှုမစတဲ့နီထီကော့ကတဖာတပပနော်ဒီကော့တူလီလေအမေထီကော့တပေဒီပါနီလောမွနီဖက်တဒူအုတ်ထော့ကော့တူလီကညော့ကော့ဒတဒူအုတ်ထော့ကော့တူလီပဒိုတဘူဘာရာလောအနီလာယူတစီလွတ်တော့အနီနဲ့တပပနော်အော်ဒီအမေကော့တူလီအမှုနီနီလော
လတ်တနွေညာအီကောကညောကလူဒတာကဆော့ကမြွေပွေနေလာပစိလူဘတ်စီကော့တလသူအခုဒုကနာပါပတာရတာကလနေလာမောသူဘအမှုကော့တကေပဒုကနာတာဖိုခဲလက်သေးစီရောလော်တနှူညာရီကကညောကလူဒုကွယ်ဖလာတာကဆော့တာရတာကလကမြွေပွေနေလာပစိလူဘတ်စီကော့တလသူအခုဒုကနာပါပတာကဆော့တာရတာကလနေလာမောသူဘအမှုကော့တနေကေ
အရဖေရဲ့ဗုဒ္ဓဘုနေ့မနက်ခင်းစီစဉ်တွေကိုဒီမှာပဲရနာပါရစေမြမပြည်သူပြည်သားတွေအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်